Japan being the Nanda Bwego Tayapo, Nangan or Diamond Bugu, Don San Sujia, Lame Patema, Japan Nangango Dwayama Pipare, Don San Sujia, Japan Keys in Dwayne, Yakai Dying Damaga, San Abia Gangwapo season Tajang, San Abia Wego, Usan season to Pite Umanga, Arafigo Biovale, Autobala Nasatiama, Dojo Mio Shinagawa Muga, Yama Tayongo, Don San Suji, Layachima, San Abia Tansu Dama Pibi, Don San Sujia, Rakinda Dor Ego, a Mipia Chimomo, a main bigger to Pibi, Didn't sit Bomo Jima on Pandiga to Pitaja. ตู้โอ้สั่นจินสนับญาติมาဖြစ်တယ်လို့สนับญาติဝယ်ဥဆောင်သူတွေကပြောပါတယ်လက်ရှိအချိန်မှာပြည်တွင်းစစ်ကြောင်းရခိုင်မှာအရက်သားတရာတပ်ဖြတ်ခံရပြီးရခိုင်ဥယေ300ဝန်းကျင်မတရားဖမ်းဆီးခံရကြောင်းနဲ့တိုက်ပွဲဆောင်ပြည်သူ9000ဟာလဲအစိုးရရဲ့အကူအညီတွေမရရှိဘဲချို့တဲ့စွာနေထိုင်နေရတာကြောင့်ရခိုင်ပြည်သူအချင်းချင်းအထောက်ပံ့ပေးတာကိုပိတ်ပင်တာကိုရပ်တန့်ပေးဖို့နဲ့အင်တာနက်ပိတ်ထားတာကိုပြန
genocide ပဲဒီ genocide လုပ်တယ်ဆိုတာကဒီလူမျိုးတုံးကက်ဖြစ်တယ်ဆိုတာအခုကတိတ်တဆိတ်မသိလဲမသိဖာသာနဲ့တိတ်တဆိတ်တက်ချက်နေတဲ့ပုံစံစိတ်တကြတော့အောင်အဲ့လိုမျိုးလုပ်နေတာအဲ့ဆစ်ဖြစ်တာကအစိုးရနဲ့အေအေနဲ့ဆစ်ဖြစ်တာပြည်သူတွေကဘာမှမဆိုင်ဘူးဒါပေမဲ့ပြည်သူတွေကိုရိတ်ခါမပေးဘူးဟုတ်ကောဒါတားဆီးတာအဲ့ဒါကအဆိုးဆုံးပဲ
ပြည်သူတွေကလိုအပ်နေတာကိုရင်ဖွင့်တောင်းဆိုတဲ့သဘောဖြစ်လို့အရက်သားအစိုးရခေါင်းဆောင်ဖြစ်တဲ့ဒေါက်အောင်ဆန်းစုကြည်ကိုသာဆန္ဒပြခြင်းဖြစ်တယ်လို့သူကဆိုပါတယ်ဆန္ဒပြပွဲဟာရခိုင်ပြည်သူတွေရဲ့သဘောထားဆန္ဒကိုတစုံတရာထင်ဟပ်စေတာမို့အဲ့ဒီဆန္ဒပြပွဲကိုကြိုဆိုပြီးနိုင်ငံခေါင်းဆောင်အနေနဲ့ပြည်တွင်းစစ်မှာတစုံတရာသဘောထားမှတ်ချက်ပေးတင်တယ်လို့မြောက်ဦးမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဦးလှစောကပြောပါတယ
်သူတို့ယူဆဆိုတာလဲရခိုင်ပြည်ရဲ့အကုန်လုံးရေပွေရလက်ခံထားတဲ့အယူအဆတစ်ခုပဲနော်ဒါကတော့နိုင်ငံတော်ခေါင်းဆောင်အနေနဲ့ပြည်တွင်းစစ်မှာတော့တစုံတရာသဘောထားမှတ်ချက်ပေးတင်တာပေါ့မပေးတဲ့မပေးဘဲနဲ့တိတ်ဆိတ်နေတဲ့အတွက်ကြောင့်ဒီသဘောထားဆန္ဒကိုပေါ်ထုတ်ကြဆိုတာဒါဒီမိုကရေစီလက္ခဏာတစ်ခုပဲယူဆပါပါ
တက်မတော်ကရခိုင်တပ်တော် AA ကိုထိုးစစ်ဆင်တိုက်ခိုက်နေမှုအားဂျပန်အစိုးရမှရှုံချကန့်ကွက်ပေးဖို့နဲ့ရခိုင်စစ်ဘေးရှောင်ဒုက္ခသည်တွေကိုအကူအညီများပေးဖို့ပြီးခဲ့တဲ့ဖေဖော်ဝါရီလ20ရက်ကဂျပန်နိုင်ငံတိုကျိုမြို့ရှိနိုင်ငံသားရေးဝန်ကြီးရုံးရှိမှာဂျပန်ရောက်ရခိုင်လူမျိုးများကတောင်းဆိုပွဲတစ်ခုလုပ်ခဲ့ပါသေးတယ်။ကရင်အာဇာနည်နေ့ကျင်းပသူတွေကိုဖမ်းဆီးအရေးယူတာတွေနဲ့ပတ်သက်ပြီးဂျပန်ရောက်ကရင်တိုင်းရင်းသားတွေကအောက်တိုဘာလဇန်းပိုင်းမှာအစိုးရအဖွဲ့ကိုဆန္ဒပြခဲ့ရမှာဂျပန်ရောက်ရခိုင်တိုင်းရင်းသားတွေလည်းပူးပေါင်းပါဝင်ခဲ့တာကိုတွေ့ရပါတယ်။ဂျပန်ရောက်ရခိုင်တိုင်းရင်းသားတွေရဲ့ဆန္ဒပြပွဲကိုလည်းအခြားတိုင်းရင်းသားတွေပူးပေါင်းပါဝင်ဖို့ဆက်သွယ်မှုတွေရှိနေပြီးရခိုင်ဆန္ဒပြပွဲတွေထက်အင်အားများနိုင်ကြောင်းယူဆနေကြပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကတော့နိုင်ငံသားအားလုံးဟာလွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်ရှိတဲ့အတွက်ဒီလိုထုတ်ဖော်ရတဲ့အကြောင်းကိုလေ့လာပြီးအတတ်နိုင်ဆုံးပြန်လည်ကူညီသွားမှာဖြစ်တယ်လို့ပြောပါတယ်
။ဟုတ်တယ်ကဲကျွန်တော်တို့ပြစ်ပခတဲ့ရှိရင်တော့ဆန္ဒထုတ်ဖော်မှုတွေရှိမှာပါခင်ဗျာ။ဒါဒီမိုကရေစီရဲ့လက္ခဏာတရားပါတယ်။ဒါကျွန်တော်တို့ကသူတို့ဆန္ဒပြတဲ့အကြောင်းရင်းကိုကျွန်တော်တို့ဒါသိခွင့်ရတဲ့အတွက်ဒါကောင်းတယ်လို့ပဲပြောချင်ပါတ
ယ်။ဂျပန်ပြည်သက်နာရူဟီတိုရဲ့ထိနှက်ဆက်ခံပွဲအခမ်းအနားကိုတက်ရောက်ဖို့ဒေါအောင်ဆန်းစုကြည်ကိုဂျပန်အစိုးရကဖိတ်ကြားထားတာဖြစ်ပြီးအခမ်းအနားကိုတက်ရောက်မယ်လို့နိုင်ငံတော်တိုင်ပင်ခံရုံးကလည်းထုတ်ပြန်ထားပါဗျ။ဂျပန်ခီးစဉ်ဟာအောက်တိုဘာလ21ရက်ကနေ23ရက်အထိ3ရက်ကြာမြင့်မှာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ဟာနိုင်ငံအကြီးအကဲတာဝန်ယူပြီးနောက်ပိုင်းပြီးခဲ့တဲ့2016ခုနှစ်ကဂျပန်နိုင်ငံဝန်ကြီးချုပ်ရဲ့ဖိတ်ကြားချက်ကြောင့်ဂျပန်နိုင်ငံချစ်ကြည်ရေးခီးကိုတကြိမ်2018ခုနှစ်အောက်တိုဘာလ5ရက်က10ကြိမ်မြောက်မဲခေါင်ဂျပန်ထိပ်သီးအစည်းအဝေးတက်ရောက်ဖို့တကြိမ်2ကြိမ်သွားရောက်ဖူးပါတယ်။ဒါကြောင့်မကြခင်သွားရောက်မဲ့ဂျပန်နိုင်ငံခီးစဉ်ဟာနိုင်ငံအကြီးအကဲတဦးအနေနဲ့တတိယအကြိမ်သွားရောက်တာလည်းဖြစ်ပါတယ်ရှင်။ကျွန်မဖြူဖြူခိုင်ပါ